唱的不哇哈克那吧，有的路被断，就我对他的威亚的老嘎鸡嘛，不把你欧姆拉。
这个表姐要吗？多拉西来些。ဒီတစ်ပတ်တော့ဒေါရာရှင်နေကိုဂီတလောကမှာဖြစ်နေတဲ့နောက်ဆုံးသတင်းတွေကိုမျှဝေမယ်လို့စိတ်ကူးရမိပါတယ်နော်ဂီတသမားတယောက်ရဲ့အောင်မြင်မှုကိုပြပါဆိုရင်တော့ Bruno Mars တချင်းတစ်ပုတ်ထဲအခွေအကောင်းဆုံးတင်းနံပါတ်စီးရင်ဝင်တာ၅ချိန်မြောက်အဖြစ်နဲ့ When I Was Your Man ဆိုတဲ့တချင်းနဲ့နံပါတ်၁ရောက်တာဖြစ်ပါတယ် Bruno Mars ကအချိန်၃နှစ်၂လနဲ့တပတ်အတွင်းမှာအခုလိုမျိုးတချင်း၅ပုတ်နံပါတ်၁ချိန်နိုင်ခဲ့တာဖြစ်ပါတယ်Billboard ရဲ့အပြောအရဆိုရင်တော့ဒီလိုမျိုးအချိန်တူတူအတွင်းမှာ Bruno Mars လို့တချင်းနံပါတ်၁ကိုအပုတ်ရည်များများချိန်နိုင်သူကသူ့အပြင် Elvis Presley ပဲရှိပါတယ်လို့ဆိုပါတယ်။ Elvis ကတော့နှစ်နှစ်ခုနှစ်လနဲ့သတင်းသုံးပတ်အတွင်းမှာအကောင်းဆုံးတင်းနံပါတ်၁ချိန်နိုင်တဲ့တချင်းကားပုံရှိခဲ့တာပါ။ Bruno Mars ရဲ့ When I Was Your Man ဆိုတဲ့တချင်းကပြီးခဲ့တဲ့ဇန်နဝါရီလလယ်မှာစပြီးတော့ထုတ်ဝေဖြန့်ချိလိုက်ခဲ့တဲ့ကအခုထိဆိုရင် Internet ကနေပြီးတော့ Digital ပုံစံနဲ့ရောင်းချရမှုတန်းကျော်သွားပါပြီ။ဒီတချင်းကိုထွက်ထွက်ချင်းတော့ကကျွန်မဒေးကန်တော်မှာဖွင့်ပြခဲ့ပူးပြီးသားပါနော်။
Same bed, but it feels just a little bit bigger now. Our song on the radio, but it don't sound the same. When our friends talk about you, all it does is just tear me down. 'Cause my heart breaks a little when I hear your name. It all just sounds like ooh.Too dumb to realize that I should have bought you flowers and held your hand. Should have gave you all my hours when I had the chance. Take you to every party 'cause all you wanted to do was dance. Now my baby's dancing, but she's dancing with another man.
နောက်အကောင်းဆုံးတေးစင်းတစ်ခုဖြစ်တဲ့ Billboard ရဲ့အကောင်းဆုံးတေးတပြအချက်200စင်းတဲ့ကိုအသစ်ဝင်လာတဲ့၄ခုကိုလည်းပြောပြချင်ပါသေး The Band Berry စဖွဲ့ရဲ့ Pioneer တေးတပြကနံပါတ်1 Tyler the Creator ရဲ့ Wolf တပြကနံပါတ်3 New Kids on the Block ရဲ့ Dan တပြကနံပါတ်6နဲ့ Kill Switch Engage ရဲ့ Descend the Descent ကနံပါတ်9နဲ့အတူတူချိန်ပါလေ Justin Timberlake ရဲ့The 2020 Experience တပြားကတော့နံပါတ်1နေရာကိုသုံးဘက်ဆက်တိုက်နဲ့ယူထားစေပါ။အဲ့ဒီတပြားက R&B ဂီတအကောင်းဆုံးတေးစင်းမှလည်းနံပါတ်1ချိတ်ပါရရှင်။အဲ့ဒီတပြားအယောင်အားကတော့အခုဆိုရင်အခုရေစုစုပေါင်း 1.4 သန်းရောင်းချရပြီဖြစ်ပါတယ်။ဟောဒါနဲ့အေပီလာ18ရက်နေ့မှာတော့ Rock and Roll ဂီတကြော်ကြားသူများစီရင်မော်ကွန်ထိုရဲ့နှစ်ပတ်လည်စီစဉ်ကိုကျင်းပမှာပါ။ထုံးစံတိုင်း Los Angeles မြို့မှာပါ။ဒီနှစ်တော့ Heart, Albert King, Random Newsman, Public Enemy, Russian Don Summer မှတ်တမ်းတင်ခံရတာပါ။ဖြောပြေးသမားတွေကမဟုတ်သူတွေထဲမှာဆိုတော့ဝါရင်တေးထုတ်လို့ရသမားကြီး Lau Adler နဲ့ဂီတဘိုးတော်ကြီးလို့ပြောလို့ရတဲ့ Quincy Jones တို့က Armand Artigan Lifetime Achievement ဆုကိုရရှိသွားပါတယ်။အခမ်းအနားကို HBO ရုပ်သံကနေပြီးမေလ18ရက်နေ့မှာပြသမှာဖြစ်ပါတယ
်။ They'll hit the big stage and sing a victory song in front of our live studio audience. This is
American American Idol ရုပ်သံစီးရီးကြီးစုတွေအတွက်လည်းနောက်ဆုံးအခြေအနေကိုပြောပြကြမှာတယ်အခုပြနေတဲ့အမှတ်စဉ်7 American Idol Series မှာတော့ပြိုင်ပွဲဝင်5ဦးပဲကျန်တော့တာပါဒီ series ပြသခဲ့ဘူးသမျှတစ်လျှောက်လုံးမှာပထမဦးဆုံးအကြိမ်ဖြစ်နေအခု final ကျန်တဲ့ပြိုင်ပွဲဝင်5ဦးလုံးကအမျိုးသမီးတွေဖြစ်ကြပါတယ် Angie Miller, Cree Harrison, Candice Glow, Janelle Arthur နဲ့ Amber Holcomb တို့ဟာအမျိုးအစား2မျိုးနဲ့ကိုက်ညီတဲ့တချင်တွေကိုဖျော်ဖြေရမှာပါDivas အောင်မြင်ပြီးတော့တိတ်ကိုမန်တက်နေတဲ့အမှုပညာရှင်ဆိုတဲ့အမျိုးနဲ့ Songs from the Year You Were Born ကိုမွေးတဲ့နှစ်ကတခြင်းဆိုတဲ့ခေါင်းစဉ်တွေနဲ့ကြိုက်တဲ့တခြင်းတွေကိုဖျော်ဖြေရမှာဖြစ်ပါတ
ယ် Angie Amber Lazaro Queen Janelle and Candice There they are
ကိုဆက်ပြီးတော့ဒီသတင်းပတ်မှာအသက်တစ်နှစ်ကြီးသွားကြတဲ့ဂီတပညာရှင်တွေရဲ့မွေးနေ့တွေကိုပြောပြချင်ပါသေးတယ်။ဧပြီလ14ရက်နေ့ကတော့နာမည်ကျော်ဂျေးလက်တီအဆူတော်ကြီးလိုရီတယ်လင်း88နှစ်ပြည့်သွားခဲ့တဲ့နေ့ပါ။ session ni ma ko pha ku guitar ti ang chin ngai pi lo naw shin ni a ja ma ro deke de tan twin ne sa chou chou nai ang chou sa ka de lori de lin ha tu ye guitar ta tan de chao guitar su paw mya swa ne tu ye name ko twin chin ang lou saung nai ke tu phit par de
well I was born to call miner's daughter in a cabin on a hill in Butcher Holler We were poor, but we had love. That's the one thing that Daddy made sure of. He shoveled coal to make a poor man's dollar. My daddy worked all night in the Van Leer coal mines. All day long in the field hoeing corn. Mommy rocked. Everything would start all over come break of morn. Daddy loved and raised their kids on a miner's pay.
ခုနှစ်ထဲမှာသူကသူ့ဂီတာတက်တန်50ပြည့်တဲ့အထိမ်းအမှတ်ဖြစ်နေဆင်နွှဲခဲ့ပြီးတော့2010 Grammy ဆုချီးမြှင့်ပွဲမှာလည်းဘဝတသက်တာအောင်မြင်မှုဆုရရှိခဲ့ပါတယ်သူ့ရဲ့နာမည်ကျော် Go Minus Daughter ဆိုတဲ့တချင်ကိုအခုနာမည်ကြီးအဆိုတော်တွေလည်းပြန်ဆိုကြတာအခုနှစ်ပိုင်းတွေမှာကြားနေရပါတယ်သူကအခုချိန်ကနေပြီးတော့ဇူလိုင်လအစောပိုင်းအထိဂီတာဖျော်ဖြေပွဲ၈ပွဲဖျော်ဖြေဖို့စီစဉ်ထားပါတယ်ကောလုံးသမားဒေးဗစ်ဘက်ကမ်ရဲ့ဇနီးဗစ်တိုးရီးယားဘက်ကမ်သူကို Porsche Spice လို့လည်းသိကြပါရယ် Spice Girl ဂီတအဖွဲ့ဝင်ဖြစ်ပါရယ်သူကဧပြီလ18ရက်နေ့မှာပဲအသက်39နှစ်ပြည်တာပါဗစ်တိုးရီးယားက1996ခုနှစ်မှာအင်္ဂလန်ဘောလုံးသမားဒေးဗစ်ဘက်ကမ်နဲ့လက်ထပ်ပြီးတော့2009ခုနှစ်မှာတော့ American ပြည်အောင်စု California ပြည်နယ်ကိုသူတို့မိသားစုပြောင်းရွှေ့နေထိုင်ခဲ့ကြပါရယ်David Beckham က Los Angeles ရဲ့ Galaxy ဘောလုံးအဖွဲ့နဲ့လာပြီးတော့ကစားတာဖြစ်ပါတယ်။ Victoria ကစီးပွားရေးလည်းလုပ်တာပါ။သူက main clay အစင်တစားနဲ့ fashion အဝတ်အထည်တွေကိုထုတ်လုပ်ရောင်းချပါတယ်ရှင်။ I look at you and I know you're trouble. I should run just as fast as I can. One smile, game over. Hitting in front of you, I see. I know you're only gonna burst my bubble. Trouble is my heart, don't care. This is knowing all the dangers. So damn, take a deep breath, be away. I'm not willing to be so fearless, careless, just yet. So what you think? ကဲလေကျော်လူမဲဆိုတော့ဒီလူသားဗန်ဒရက်စ်တယောက်အသက်ရှင်ရှိနေမယ်ဆိုရင်တော့အခုဧပြီလ20ရက်နေ့မှာအသက်63နှစ်ပြည့်မှာပါဒါမဲ့လေသူက2005ခုနှစ်ဇူလိုင်လ1ရက်နေ့မှာပဲလေးဖြတ်ယောဂနဲ့ကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်သူရဲ့ Power of Love to Never Too Much တို့လိုတဲ့ချင်းတွေကနာမည်ကျော်လူကြိုက်များတဲ့တဲ့ချင်းတွေဖြစ်ကြပါတယ်။သူက1994ခုနှစ်မှာ Grammy ဂီတဆုတွေဆုသုံးဆုတစ်ကြိုပေးခံရပြီးတော့ R&B အမျိုးသားအဆိုတော် American ဂီတဆုကိုအဲ့ဒီနှစ်မှာပဲရရှိခဲ့တာပါ။သူရဲ့နောက်ဆုံး Dance with My Father ကျွန်တော်ဖေဖေနဲ့တွဲကြခြင်းဆိုတဲ့တဲ့ချင်းကိုတော့သူပထမဆုံးအကြီးကျယ်လေးမဖြတ်ခင်2003ခုနှစ်ဧပြီလမတိုင်ခင်နှစ်လမှာပဲသွင်းသွားခဲ့တာပါ။သူကသူ့ရဲ့မွေးလာဖြစ်တဲ့ဧပြီလမှာပဲ16ရက်နေ့2003ခုနှစ်မှာနယူးယောက်နေအိမ်မှာတော်တော်ကိုဆူဆူရွရွလေးဖြတ်သွားခဲ့တာဖြစ်ပါတယ်။သူအဲ့လိုလေးမဖြတ်ခင်တွင်သွားခဲ့တဲ့အဲ့ Dance with My Father ဆိုတဲ့တချင်က Billboard အကောင်းဆုံးတေး200ဆင်းမှာ number 1ချိတ်ပြီးတော့ Grammy ဂီတဆု၄ဆုအပါအဝင်ဆုပေါင်း17ဆုရရှိခဲ့တာဖြစ်ပါတယ်ရှင်။Luther Vandross ရဲ့ Dance with My Father ဆိုတဲ့သင်္ကေတနားဆင်နေပဲကျမတို့ဒီတစ်ပတ်နှုတ်ဆက်ကြရအောင်ပါနော်။သရရှင်နေတဲ့နောက်တစ်ပတ်မှာစကားတွေဆက်ပြောကြရအောင်ပါ။အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ Back when I was a child Before life removed all the innocence My father would lift me high And dance with my mother and me And then spin me around till I fell asleep Then up the stairs he would carry me And I knew for sure I was loved song that would never, ever end. How I'd love, love, love to dance with my father again. When I and my mother would disagree, to get my way I would run from her to him. He'd make me laugh just to comfort me, yeah, yeah. Then finally make me do just what my mama said. Later that night when I was asleep, he left a dollar under my sheet. Never dreamed that he would be gone from me. If I could steal one final glance, one final step, one final dance with him, I'd play a song that would never, ever end. 'Cause I'd love, love, love to dance with my father again. Sometimes I'd listen outside her door, and I'd hear how my mother cried for him. I pray for her even more than me. I pray for her even. Dance with my father again. Every night I fall asleep, and this is all I ever dream.